ိုင်းနိုင်ငံမှာတရားဝင်ဝင်ရောက်လုပ်လုပ်နေကြတဲ့အလို့သမားအရေးအတွက်ကတလအတွင်းမှာ8သိန်းလောက်လျှော့သွားတဲ့အကြောင်းထိုင်းလူသမားဝန်ကြီးဌာနရဲ့နောက်ဆုံးထုတ်ပြန်တဲ့စာရင်းတွေကဖော်ပြပါတယ်ဒါပေမဲ့လို့လေဒါကတကယ်တမ်းမှာအလုသမားတွေယွံနေသွားတာမျိုးမဟုတ်ဘဲစင်ရင်းအင်းလွဲချော်တာဖြစ်နေတာမလို့စနစ်တကျရှိအောင်ဒီတဲ့ပို့ပြီးတော့ဆောင်ရွက်တယ်လို့အလုသမားရေးဆောင်ရွက်သူတွေကထောက်ပြနေကြပါတယ်ဒီအကြောင်းဆောင်ကတော့ဘန်ကောက်ရောက်နေတဲ့ဝိုင်းတော်သားကိုဇော်ဝင်းလှိုင်ကစုံစမ်းထားပါတယ်ရှင
်ဟုတ်ကဲ့ပါထိုင်းအလုသမားဝန်ကြီးဌာနကသူ့နိုင်ငံထဲမှာတရားဝင်လာရောက်အလုပ်လုပ်ကိုင်နေကြသူတွေကိုအလုသမားမတ်ပုံတင်ပြီးတော့စင်စရာနဲ့မှတ်တမ်းပြုစုထားတာပါဒါပေမဲ့အဲ့ဒီစင်စရာတွေဟာပုံမှန်အဖြစ်တော့တိကျမှန်ကန်မှုမရှိဘူးလို့ထိုင်းနိုင်ငံမဟီရောတက္ကသိုလ်မှာရွှေပြောင်းနေထိုင်ကြသူများအကြောင်းသူတေသနာပြုနေသူအန်ဒီဟောကပြောပါတယ
် Very confusing but it's the official statistic and also you know on Friday they had the meeting
ပြောတော့ကတော့အစိုးရရဲ့စီရင်စရာတွေကအရန်ကိုနားလည်ရခက်ခဲစေပါတယ်တဲ့နောက်တောက်ကြနေတော့ကဘန်ကောက်မှာလုတ်သွားတဲ့အစည်းအဝေးတစ်ခုမှာလဲလုတ်သမဝန်ကြီးကအခုလိုလူ8သိန်းလောက်စီရင်ကွာနေတဲ့ကိစ္စကိုအတည်ပြုပြောကြားသွားပါတယ်တဲ့ဒါကြောင့်လုတ်သမဝန်ကြီးဌာနအနေနဲ့အဲ့ဒီလိုဘာကြောင့်ဖြစ်ရလဲဆိုတာကိုရှင်းလင်းပြဖို့တာဝန်ရှိတယ်လို့သူထင်ပါတယ်လို့ပြောသွားတာပါတကယ်တော့ထိုင်းနိုင်ငံမှာလာအလုပ်လုပ်ကြတဲ့တရားဝင်အလုပ်သမားတွေကိုယ်တိုင်ကအလုပ်ရှင်ရဲ့ထိန်းချုပ်ထားမှုကိုခံနေကြရတာကြောင့်အလုပ်သမားကတ်တွေစင်ပွားလုလာကြရတာကအခုလိုစင်စရာကွာဟမှုတွေဖြစ်လာတာလို့ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေအရေးအကျိုးဆောင်ပေးနေသူဦးကျော်တောင်းကပြောပါတယ
်အဲထိုင်းမှာကဘာလဲဆိုရင်အလုပ်သမားတရားမှာကနက်7လုံးနံပါတ်တချို့2မျိုးရှိတယ်တချို့3မျိုးရှိတယ်ဘာကြောင့်ရှိနေလဲခိုင်မှပြတိုင်းထားတဲ့ဒီရွှေပြောင်းအလုသမားခံရဥပဒေမှာကအလုသမားတယောက်အလုရှင်အစ်စ်ပြောင်းမယ်ဆိုလို့ရှိရင်အလုရှင်အဟောင်းကခွင့်ပြုမှပြောင်းလို့ရတယ်နံပါတ်2ကပါလဲဆိုလို့ရှိရင်အဲ့ဒီအလုသမားတယောက်ဟာအလုသမားကိုလွယ်တင်သူကိုပြောင်းလို့မရအောင်အပိခြေပြီးတုတ်ပြီးခိုင်ဥပဒေမှာပြတိုင်းထားတာဖြစ်တယ်ဒါကြောင့်မို့လို့အလုသမားတွေကဘာလုပ်လဲဆိုရင်အရင်ရှိတဲ့ကြာရွက်ကိုမသုံးတော့ပဲနောက်အလုရှင်အပြင်နဲ့အစ်စ်ပြောင်းလဲလုပ်လိုက်တယ်။ဒါပေမဲ့ထိုင်းအလုသမားဝန်ကြီးဌာနမှာစည်ရင်းယူချုံမှာကြီးလိုက်တဲ့အချိန်ခါမှာနောက်နံပါတ်တစ်မျိုးနဲ့နောက်နံပါတ်တစ်လုံးနဲ့အလုသမားဖြစ်နေတယ်။အမှန်အဲ့လူတယောက်သေးပဲ။အဲ့ဒါတို့အဲ့ဒါမျိုး2ယောက်3ယောက်4ယောက်ပြောင်းသွားတယ်ပြောင်းသွားတယ်အလုသမားတစ်ယောက်ဟာနံပါတ်2ခု3ခုနံပါတ်3ခု4ခုနဲ့ဖြစ်နေတယ်။နောက်တစ်ချက်ကအလုသမားတွေပြေသွားတယ်အလုပ်သမားတွေပြန်သွားတယ်ဒီလူတွေဟာထိုင်းမှာအဲ့ဒီထော့ရော့ဆန်ပဲထန့်နေလို့ခေါ်တဲ့အလုပ်သမားကနက်နံပါတ်73တွေမှာကျန်နေခဲ့တယ်ဒါကြောင့်မို့လို့ဒီလူတွေဟာပြောင်းနေတယ်လို့ကျွန်တော်ကတော့သုံးသပ်တယ်ဗျထိုင်းမှာပြောင်းနေတဲ့ဥပဒေကြောင့်အရာကဒီအလုပ်သမားတွေအနေနဲ့ဘလို့မှမရင်ဆိုင်နိုင်တဲ့အတွက်အစ်စ်ပဲအစ်စ်ပဲအစ်စ်ပဲပြောင်းသွားပြီးတော့အဲ့ဒီစည်ရင်းတွေကရှိနေတယ်လူပြောင်းတဲ့မှာအသုံးလေးခုလောက်ရှိနေတယ်အဲ့ဒါကြောင့်အဲ့လူတွေပြောင်းနေတာဖြစ်တယ်
ဒီအလုပ်သမားတွေဟာမိမိသဘောဆန္ဒနဲ့ထိုင်းနိုင်ငံထဲမှာလွတ်လပ်စွာရွှေ့ပြောင်းအလုပ်လုပ်ခွင့်မရတဲ့အပြင်အလုပ်ရှင်အဟောင်းကအလုပ်သမားအခွင့်အရေးကာဝယ်ရေးရုံးမှသွားပြီးဖြစ်ဖြစ်အလုပ်သမားရှာဖွေရေးရုံးမှဖြစ်ဖြစ်တရားဝင်ပြောင်းလဲပေးပြီးမှသာအလုပ်ရှင်သစ်ထံကိုသွားနိုင်ကြတာပါ
အလုပ်သမားတယောက်ဟာလုံအောင်ခါမူလတမ်းမထားတဲ့အတိုင်းမရလို့ပဲဖြစ်ဖြစ်အစိုးရတရားဝင်ပြဋ္ဌာန်းထားတဲ့အလုပ်ရှင်ကပိုလွန်လို့ပဲဖြစ်ဖြစ်ပြောင်းကျင်တယ်ကြောင်းရှင်တာရှိတာပေါ့ဗျာဒါမှမဟုတ်အစတုန်းကတော့ရတဲ့နေရာမှာဝင်လောက်လိုက်ပြီးတော့နောက်ကိုမိတ်ဆွေတွေကိုရွာသွားတယ်ကိုမိသားစုတွေနဲ့တွေ့တဲ့အခါမှာအတူတူသွားရှင်တာတွေလည်းရှိတာပေါ့သဘာဝတရားရ
ညီမအလုသမားအရေးဆောင်ရွက်ပေးနေသူဦးကျော်တောင်ပြောပြခဲ့တာပါဒါဟာတရားဝင်အလုသမားလက်မှတ်နဲ့အလုလာလုခွင့်ပြည်ဝင်ခွင့်ဗီဇာကန်ဆောင်ထားသူတွေဖြစ်ပါတယ်တရားမဝင်အလုလုနေကြသူတွေအဖြစ်ကတော့ဒီတဲ့အစာပေါင်းများစွာဆိုးဝါးပြီးလောက်ခအနေခံရတာပွဲစားကဖျက်ခုတ်တာအလုရှင်ကနှိပ်စက်တာတွေအပြင်လူမသိသူမသိအသက်ခံရတဲ့မြန်မာနိုင်ငံသားတွေလည်းမရေမတွက်နိုင်အောင်ရှိနေတာပါထိုင်းနိုင်ငံရဲ့ရွှေပြောင်းအလုသမားမတ်ပုံဒီစနစ်ဟာကွန်ပျူတာနဲ့စနစ်တကျကန်တွယ်လုဆောင်နေတယ်ဆိုပေမဲ့လည်းအခုလိုစင်စရာတွေအများကြီးကွာဟနေတဲ့အဖြစ်ကိုကြည်ချင်းအဖြစ်ဒီစနစ်ကိုတိကျမှန်ကန်မှုရှိလာအောင်အများကြီးပြင်ဆင်ရအောင်မယ်လို့အလုသမားအရေးဆောင်ရွက်နေသူတွေကတော့ပြောပါတယ်မြန်မာအစိုးရပြည်ထောင်စုအလုသမားဝန်ကြီးဦးမောင်မြင့်ထိုင်းနိုင်ငံကိုရောက်နေတဲ့အချိန်မှာပြောသွားတဲ့စင်စရာတွေအရာကတော့တရားဝင်ရောတရားမဝင်ရောမြန်မာနိုင်ငံကနေထိုင်းနိုင်ငံအတွင်းမှာလာရောက်အလုပ်လုပ်ကင်နေကြသူ3သန်းနဲ့မနည်းရှိတယ်လို့ဆိုပါရယ်အဲ့ဒီထက်မှာယာယီအလုပ်လုပ်ကင်ခွင့်ကပ်ပြားလုပ်ထားပြီးသူ1000လောက်ရှိပြီးမလုပ်ရသေးသူကတော့6သိန်းလောက်ရှိတယ်လို့သိရပါရယ်ခင်ဗျာ